စကိုင်းပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာသတင်းမီဒီယာတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်လက်တွေ့အခြေအနေဟာပုံမဆိုးရွားနေကြောင်းအင်ဒိုနီးရှားနိုင်ငံခီးစင်မှာဝန်ကြီးမက်တစ်ကသတင်းထောက်တွေကိုပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့တန်တမာရင်နီလန်းနဲ့အပြင်းအထန်ကြိုးပမ်းနေသလိုလူသားချင်းစာနာမှုအကူအညီတွေပံ့ပိုးပေးအပ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလုံချုံရိပ်ကင်းစခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSC အစွန်းရောက်အုပ်စုတွေကိုလိုက်လံရှင်းလင်းတဲ့စစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေနဲ့အတူအမေရိကန်ကလည်းနောက်ဆက်တွဲအရေးယူတန်းခတ်မှုတွေလည်းချမှတ်ထားပါတယ်။ကုလသမဂ္ဂကတော့ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်ဟာ6သိန်းခွဲကျော်အထိရှိမယ်လို့ခန့်မှန်းထားတာပါရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိရောက်နေပြီလို့လည်းကုလသမဂ္ဂနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကသတ်မှတ်ပြောဆိုထားပါတယ်ရှင်